Unity သတင်းစာနယ်ရဲ့ Editor ချုပ်ဦးတင်ဆန်းနဲ့သတင်းတောင်လေးဦးကိုအာဏာပိုင်တွေကဖမ်းဆီးစစ်ဆေးနေတာနဲ့ပတ်သက်လို့ပြည်တွင်းသတင်းမီဒီယာအဖွဲ့အစည်းတွေကစိုးရိမ်ပူပန်နေကြတယ်လို့ဒီဖြစ်ရဟာလုံထုံးလုံနည်းနဲ့မညီဘူးလို့လည်းဝေဖန်နေကြပါတယ်။မြန်မာတာဝန်ရှိသူတွေဘက်ကတော့သူတို့ကိုဥပဒေလမ်းကြောင်းအတိုင်းစစ်ဆေးမေးမြန်းနေတာဖြစ်တယ်လို့တုံ့ပြန်ကြပါတယ်။ဒီအကြောင်းရန်ကုန်ရုံးခွဲကနေကုသားညုံကသတင်းပေးပို့ထားပါတယ်ရှင်။
Unity သတင်းချန်နယ်ကအေဒါဂျိုဦးတင်ဆန်းနဲ့သတင်းတောက်၄ဦးကိုစနေနေ့မှာအာဏာဝင်တွေကဖမ်းဆီးခဲ့တာပါ။ဦးတင်ဆန်းနဲ့သတင်းတောက်၃ဦးကိုတော့ရန်ကုန်မှာရှိတဲ့ချန်နယ်တိုက်မှာပဲဖမ်းဆီးသွားတာဖြစ်ပြီးတော့နယ်သတင်းတောက်ကတော့ဒီနိုင်ငံတော်လျှို့ဝှက်အုပ်ပဒေနဲ့ဒီတရားရုံးဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။ရန်ကုန်မှာဖမ်းခံထားတဲ့အေဒါဂျိုဦးတင်ဆန်းနဲ့သတင်းတောက်၃ဦးကိုတော့ဗမာထားတယ်ဆိုတာမိသားစုကိုယ်တိုင်မသိရသလိုပဲသူတို့ကိုဘလို့အကြောင်းပြချက်ဆွဲချက်နဲ့ဖမ်းတယ်ဆိုတာလည်းမသိကြရသေးပါဘူး။ပခောက်ကူမြို့မှာဖမ်းခံထားတဲ့နယ်သတင်းတောက်ကတော့ဒီ Unity Channel မှာဖော်ပြခဲ့တဲ့မကွေးတိုင်းပေါ့မြို့ကစစ်လက်နက်စစ်ရုံကိုဓာတ်လက်နက်စစ်ရုံဆိုပြီးတော့ရေးသားဖော်ပြတာနဲ့ဆက်နွယ်ပြီးတော့အရေးယူဖမ်းဆီးခံရတာပါဒီဖြစ်ပျက်တဲ့ပတ်သက်လို့တော့မြန်မာ journalist ကွန်ရဲ့နောက်မြန်မာနိုင်ငံသတင်းစာဆရာများအသင်းမြန်မာနိုင်ငံသတင်းစာဆရာများတက်မကနဲ့ပန်မြန်မာလေးဘွယ်လို့ဆွေးနွေးပြီးတော့မြန်မာစာနယ်ဇင်းကောင်စီကိုဒီဖြစ်ရပ်ပေါ်တုံ့ပြန်မှုတောင်းဆိုထားကြပါတယ်မြန်မာစာနယ်ဇင်းကောင်စီကလည်းဒါကိုမနေ့ဖြန်မှာရေးပေါ်စီဝေးခေါ်ယူထားတယ်လို့မြန်မာ journalist ကွန်ရဲ့ကဦးမြင့်ကျော်ကပြောပါတယ
်ဟိုလုံထုံလုံနီးကဒါအရင်ခေတ်ကလုံထုံလုံနီးပေါ့နော်အရင်ဖမ်းပုံဖမ်းနီးရည်ရွယ်ပုံရည်ရွယ်နေအဲ့ဒါအဓိကကြပါတယ်အားလုံးအဲ့ဒီချက်ကိုသဘောတူကြအောင်နော
်ဟုတ်ကဲ့အခုကဘာကြောင့်ဖမ်းလဲဆိုတာကိုသိကြပြီလား
လေဝဲချက်ကိုပေါက်ကြားမှုလို့သူတို့ကတော့ဟိုကျွတ်ဆွဲတာတော့ဗောနော်အဲ့ဒီပုံမှန်နဲ့ပခုတ်ကူကတယောက်ကိုတော့အဲ့ပုံမှန်တတ်ထားတယ
်ဂျန်နဲ့၃ယောက်ကိုတော့ဘာမှဘာကြောင့်ကြောင့်ဖမ်းလဲဆိုတာသိရပြီလားခင်ဗျာကုတင်ဆန်းပါဝင်ပေါ့အ
ဲ့ဒီဟာလေဟိုယူသားရတော့ဒီနိုင်ငံတော်အန်လေဝဲချက်ပုံမှန်နဲ့ကျမ်းမလို့ရည်သားတယ်ဒါပေမဲ့သူတို့တော့တရားဝင်မပြောသေးဘူး
တက်တက်ဆက်ဆိုင်ပဲသူတို့ကလည်းဒီဓာတ်လက်နက်ဆက်ယုံကိစ္စပြောတယ်လို့ပဲဥုံမြင့်ဒီပြောင်းစုဝင်ကြီးဥုံမြင့်ကိစ္စလည်းပြောထားတဲ့ခါကျတော့ဘယ်ကိစ္စကြောင့်လို့ယူဆရမလဲ
ဟိုကျွန်တော်တို့တင်တာတော့ဟိုဘက်ကပြောကလည်းပါလေလို့ထင်ပါတယ်ဥုံမြင့်ဟိုအကြောင်းပေါ်ပြတယ်ပြောကလည်းပါလို့ထင်ပါတယ်ဟိုပထမဟာကိုတပတ်ဟိုတပတ်ပေါ်ပြယူပါနော်ဒုတိယတပတ်မှာသူတို့ဘက်ကတုံ့ပြန်ချက်ကိုပြန်ပြီးတော့ဟိုအင်တာဗျူးလုပ်ပြီးတော့ပေါ်ပြတယ်ပြီးတော့မှအဲ့ဒီဒုတိယဘက်ထွက်တဲ့ဟာမှာဥုံမြင့်ဟာပါလာတယ်အဲ့လိုပါလာပြီးနောက်မှာရုတ်ရက်ကြီးအဲ့လိုဖမ်းနေကြည့်တယ်ဖြစ်လာဆိုတော့အဲ့ဒီပြောကလည်းပါမယ်လို့တော့ကျွန်တော်တို့ထင်ပါတယ်ဟု
တ်ကဲ့မိကျော်တို့ကဒီမြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုတင်ပြမဲ့အထက်မှာလှုပ်ထုံးလုံနီးပုံမှန်မဟုတ်ဘူးဆိုတာကဘယ်လိုလှုပ်ထုံးလုံနီးကိုပြောတာလဲ
ဟုတ်စာနယ်ဇင်းကောင်စီအရင်ပြောတင်တယ်ဖြစ်တယ်နောက်ကျစာနယ်ဇင်းကောင်စီကဟိုတည်င်းသမားအားလုံးနဲ့ဆိုင်တယ်ပေါ့ဗျာနိုင်ငံတော်ဖွဲ့ထားတဲ့တရားဝင်ဖွဲ့စည်းအဲ့လိုပြောပြီးမှနောက်တော်တင်းစာဆောင်ရဲ့တောင်းငန်အေဒီတာလို့အေဒီတာချုပ်လိုမျိုးကိုဒီကိစ္စနဲ့ပတ်သက်လို့ကြောင်းကြားတာတော့အဲ့လိုမျိုးခေါ်တာတော့ဘာလို့လဲဆိုရင်အခုကတော့တိုင်းပြီးတော့နယ်သတင်းတော့စပြီးဖမ်းနေဆိုတာဒါကအရင်ခေတ်ကဟိုအာဏာရှင်ခေတ်ကလည်းဝယ်ပေါ့ညာ
ပခုတ်ကူမှာဖမ်းခံထားတဲ့နယ်သတင်းတော့ရဲ့အိမ်ကိုတော့ဒီကနေ့မှပဲတပ်ဆိုင်အာဏာပိုင်တွေကဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တယ်လို့သိရပါတယ်သမရပြောခွင့်ရသူဦးရထွတ်ကတော့သူတို့အားလုံးကိုဥပဒေအတိုင်းစီမံဆောင်နေတာဖြစ်ပြီးတော့ပြည်သူ့ဝင်ကြီးဦးအောင်မြင့်ပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့ရေးသားဖော်ပြချက်နဲ့မသက်ဆိုင်ပါဘူးလို့ညင်ချက်ထုတ်ပါတယ
်သူတို့ဖော်ပြရတဲ့သတင်းကောင်းနဲ့သူကာကွယ်ပြီးစိတ်မပေါ်တဲ့သတင်းနဲ့ပတ်သက်ပြီးနိုင်ငံတော်လို့ချေအုပ်ကြီးကတိုက်ရဖွင့်ထားတယ်။အဲလိုတိုက်ရဖွင့်ထားကြောင့်မို့ရင်းကဒါသူတို့ရဲလို့ခေါ်လို့ဒီကခေါ်ယူစစ်နေနေရမလို့မှဟိုတရားရုံးကယမန်နဲ့ပေါ့နော်ယမန်ကြီးယူပြီးတော့မှခေါ်ယူစစ်စစ်နေနေတာဖြစ်ပါတယ်။ဗာခင်ဗျားတို့မင်းပြောလို့ဘာလို့မှလဲဒါတာကိုရေးပစ္စည်းထုတ်တဲ့စက်ယူနေလို့ဓာတ်ပုံရိုက်ကြလို့အထဲလို့အရောင်ဆောင်ပြီးဝင်လာလို့ဘာလို့ကလုတ်ခွင့်မရှိဘူးလေ။ဒီသဘောပါပဲ။နောက်ပြီးတော့သူတို့ပြောတဲ့ဓာတ်ရုပ်တွေဒါလက်နဲ့စက်ယူဆိုတယ်မဟုတ်ပါဘူး။အဲ့ကကိုရီးနဲ့ဆိုင်တဲ့ဆက်ဆက်ပစ္စည်းတွေထုတ်တဲ့စည်ရုံပေါ့နော်ဒါပေမဲ့ဒါကသူတို့အနေနဲ့ဒီဟာမျိုးလှုပ်ချင်းရတာဥပဒေကိုချိုးဖောက်ရောက်တော့
ဘူး Unity Channel ဟာပေါ့မြုတ်ကစစ်လက်နက်ပစ္စည်းစည်ရုံကိုဓာတ်လက်နက်စည်ရုံဆိုပြီးတော့နှစ်ပတ်ဆက်တိုက်ရေးသားခဲ့တာပါဒါပေမဲ့လည်းဒုတိယပတ်ရေးသားစဉ်မှာဒီပြောင်းစုဝင်ကြီးဦးအောင်မြင့်ကအညာကြီးရွာတရွာမှာကြီးရွာသားတွေကိုရန်ဆိုင်ပြောဆိုတဲ့စကားတွေကြောင့် Unity Channel အတော်လေးကိုစိတ်ဝင်စားမှုခံခဲ့ရပါတယ်အဲ့ဒီချိန်မှာပဲဖမ်းဆီးမှုတွေဖြစ်လာတာကြောင့်ဝင်ကြီးဦးအောင်မြင့်ကိစ္စရေးသားမှုနဲ့ဆက်နွယ်လေမလားဆိုပြီးတော့အများကစိတ်ဝင်စားနေကြတာဖြစ်ပါတယ်ခင်ဗျာ